ဘာလို့နိုင်ငံမှာဒီမိုကရေစီထူထောင်နေပဲပြောပြောတရားမျှတရေးထူထောင်နေပဲပြောပြောလူ့ခွင့်ရေးအခြေခံခံအောင်လုပ်တယ်ပဲပြောပြောဒီလုပ်တယ်ဘယ်တော့မှမလုပ်ဘူးဆက်ကဆက်ကလုပ်သွားတာဒီလုပ်ခိုင်မြဲအောင်လုပ်ထိမ့်သိမ့်သွားတယ်အဲ့ဒီထိမ့်သိမ့်တဲ့အလုပ်ဆိုတာလည်းကျန်တာလေးကြီးအဲ့ကြောင့်ကျမတို့ကပညာရေးကိုစိတ်အားပေးတယ်ဆိုတာပါလေကိုလူချင်းနဲ့ပတ်တိုင်အောင်ရောက်ပဲရောက်ပြီလို့ရှိရင်အဲ့ဒီပတ်တိုင်ကခိုင်ခိုင်ပြင်းပြင်းပြီကျမတို့ရက်ချင်းခံရအောင်လို့ဒီပတ်တိုင်နဲ့ရက်မှာပါတိုင်းကိုခံရနေနေတိဆောက်နေအောင်လုပ်ပြီးတာဆက်ပြီးလုပ်သွားမှာ။ဒါကြောင့်ကျမတို့လူငယ်တွေကိုအားကိုးတယ်ဆိုတော့အဲ့ဒါပြောတော့ပါ
။ဒီကနေ့ခန်းသားမှာဒေါအောင်ဆန်းစုကြည်ကဘဝရဲ့ဆုံးမဩဝါဒတွေကိုလူငယ်တွေအနေနဲ့မှန်မှန်ကန်ကန်ခံယူနိုင်ဖို့အတွက်ကိုကိုကိုဘယ်လိုပြုပြင်ရမလဲ၊ဘယ်လိုသွန်သင်ဆုံးမတတ်ရမလဲဆိုတာကိုပြောသွားပါတယ်
။ကျင့်တာခံလို့တဲ့သူဆိုတာဘဝရဲ့ကြံတောင်းမှုတွေကိုရင်ဆိုင်ကြည့်တဲ့သူ။အဲ့ဒီအချိန်ကြာလို့ရှိလို့ရှိတမ်းပါလေဆုံးမဩဝါဒယူနိုင်တဲ့ဩဝါဒတည်းခါမှာဒီမှာတရားတော်တွေကသင်ထားတဲ့ဟာတခုလေးစိတ်ထဲမှာမြဲမြဲဆွတ်ဆွတ်မြဲမြဲမှတ်ထားပညာရှိသူတော်ကောင်းများဆိုတာကိုယ့်ရဲ့အဖြစ်ကိုကြည့်ကြည့်နေတယ်လူများရဲ့အဖြစ်ကိုသိသိနေတယ်ကိုယ့်ရဲ့ကျေးဇူးကိုသိသိနေတယ်များရဲ့ကျေးဇူးကိုကြည့်ကြည့်နေတယ်ပညာမဲ့လူမိုက်တွေကတော့ကြောင်းပြန်ပေါ့ကိုယ့်ရဲ့အဖြစ်ကိုသိသိနေတယ်လူများရဲ့အဖြစ်ကိုကြည့်ကြည့်နေတယ်ကိုယ့်ရဲ့ကျေးဇူးကိုကြည့်ကြည့်နေတယ်လူများရဲ့အဖြစ်ကိုသိသိနေတယ်အဲ့တော့ဒီကလေးဘဝရဲ့ဆုံးမဩဝါဒလေးပမကံကံခံယူနိုင်ဖို့ဆိုလို့ရှိရင်ဒီလိုသူတော်ကောင်းတရားအရာတော့ကိုကိုကိုကိုဘယ်ဆုံးမဆုံးမအရာရောက်မှာလဲ။ဒါကိုကိုကိုသူတဲ့ဆုံးမပေါ်မှာရည်ရည်ဆုံးမှာ
။ကိုကိုကိုဘယ်လိုပြုပြင်ရမလဲ။ဘယ်လိုသွန်သင်ဆုံးမရမလဲလို့ဒေါအောင်ဆန်းစုကြည်ပြောတာက
သွန်သင်ဆုံးမဖို့ဆိုကိုမအပြည့်ရှိတယ်ဆိုတော့မမြင်မဲနဲ့ကိုကိုပြုပြင်လို့မရဘူး။ဒါကြောင့်မလို့သူတော်ကောင်းပညာရှိများဟာကိုယ့်ရဲ့အဖြစ်ကိုကြည့်ကြည့်ဒါအဆူရမှာတို့ကြွချင်မှာကိုယ့်ရဲ့အဖြစ်ကိုမြင်မှာကိုယ်ဘယ်လိုပြုပြင်ရမလဲဆိုတာကိုစဉ်းစားနိုင်တယ်နားလည်မှာသူများရဲ့ကျေးဇူးကိုမြင်ရမယ်ဆိုတာကိုယ့်ရဲ့စိတ်ဓာတ်ကိုထိချတဲ့အခြေထောက်ကြွချင်ကိုယ့်စိတ်ဓာတ်ကိုထိချတဲ့အခြေထောက်ရှိလို့ရှိလို့ရှိရင်မာမနတရားပြတ်တတ်တယ်မာမနတရားပြတ်ပြီဆိုလို့ရှိရင်ဆုံးဖြတ်တာများပါတယ်ဒါကြောင့်မလို့သူများရဲ့ကျေးဇူးကိုကြည့်ကြည့်မြင်ရမယ်ကိုယ့်ရဲ့ကျေးဇူးကိုတည်တည်မြင်ရမယ်
ယေရှုတရားရဲ့အပြန်အလှန်အရေးပါဝင်ကိုဒေါအောင်ဆန်းစုကြည်ပြောတာက
ယေရှုတရားဆိုတာအတ္တမှကြီးမားပါလေလို့ကျွန်တော်လည်းပဲပြောပါတယ်။မဖြစ်လို့လဲဆိုတော့အကျယ်ဆိုလို့ရှိရင်တိရစ္ဆာန်တွေတောင်မှယေရှုတရားရှိတယ်ဆိုတာပြောကြတယ်။သူအကျိုးပြုခဲ့တဲ့သူမမေ့ဘူး၊ကိုယ်ကြီးရဲ့စသဖြင့်ဒီလိုပုံမြင်လေးတွေကျွန်တော်တို့ငယ်တုန်းကဖတ်ခဲ့ရတယ်။ပြီးတော့တိရစ္ဆာန်တွေတောင်မှယေရှုတရားရှိတယ်ဆိုလို့ရှိရင်လူသားရဲ့ပုံပြီးရှိတယ်လို့ယေရှုတရားမရှိတဲ့လူသားဆိုတော့တိရစ္ဆာန်ရဲ့အဆင့်တောင်မှရှိဘူးလားလို့ပြောတယ်ဒါမှမဟုတ်ကျွန်တော်တို့ယေရှုရဲ့အများကြီးရှိရမှာတို့ဆိုလို့ရှိရင်ရှေ့ရနေတော့ကျွန်တော်တို့ကိုဦးဆောင်ကြားပေးခဲ့တဲ့ဒီကြီးရဲ့ယေရှုတင်တာကကျွန်တော်တို့ရဲ့လူတွေကိုပံ့ပိုးနေတဲ့ဒီနေ့ဒီနေ့ယေရှုတင်တာဘာဖြစ်လို့လဲဆိုတော့အရှေ့ရလူဆိုတာအရှေ့ရလူပဲလို့ဖြစ်တာမဟုတ်ဘူးအရှေ့ရလူကနောက်ကလူမပါရင်ရှေ့ရလူဖြစ်မှာမဟုတ်ဘူးဒါမှမဟုတ်ကျွန်တော်တို့ကနေယေရှုတင်တယ်ယုံကြည်ချက်အရာအနစ်နာခံပြီးတော့အင်းကြခံပြီးတော့ဒီဖြစ်ဘာများဆိုတာလုပ်ခဲ့တယ်ကျွန်တော်တို့ဒီနေ့ယေရှုတင်သူရဲ့အရက်တိတ်နေတော့ဘယ်တော့ဆိုလို့ရှိရင်ကျောင်းဆရာကတော့ဘာကတော့အရောင်းများတယ်ကတော့ခါတော့တိတ်ရှိခုကျတော့ကြောင်းများဖြစ်တော့အဲ့ဒီလူရဲ့နေသားပြီးတော့ပုံတော့မဲ့သူကများများပါအဲ့တော့ဒီလူငယ်တွေကလည်းဒီလောက်ပိုင်းဖြစ်ရောက်လာဒီအပြေမှာဒီလောက်တောင်မှအကျညာခိုင်ခံပြီးတော့လုပ်ပေးလာခဲ့တဲ့အတွက်အများကြီးကျေးဇူးတင်ဒီလိုပဲဆက်ပြီးတော့ပြုသားရှင်ဘာလို့နိုင်ငံမှာဆိုဆိုမျိုးဆက်တွေကဆက်ပြီးဆက်ဒီလိုပဲဖြစ်တဲ့ပုံ
လူငယ်တွေအနေနဲ့ကျေးဇူးတရားရဲ့ရေးပါပုံကိုသိနာလဲပြီးဘဝရဲ့ဆုံးမဩဝါဒတွေကိုခံယူတတ်တဲ့လူကောင်းလူတော်တွေဖြစ်အောင်ကြိုးစားကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။ဘလောက်ပိုင်းနေကြတယ်ကိုယ့်ရဲ့ကိုယ်ပြုတ်နေတဲ့လူငယ်တွေကိုဥဆောင်ပြည့်ပြပါတော့။ဒါတော့ကိုယ်ဘယ်လိုလုပ်တယ်ကိုယ့်အရှိရာလူတွေကိုကိုယ်ဘယ်လိုဆက်ဆံလဲဆိုတာတောက်ပါနေရတယ်ကြည့်ကြပါမယ်။ရေးလာကြပါမယ်။သူတို့ဘယ်လိုဆက်ဆံကြလူကြီးတွေကိုဘယ်လိုမြင်ကြလဲ။တို့တဲ့ကြီးတဲ့လူတွေကသူတို့တဲ့ကြီးတဲ့လူဆက်ဆံကြတယ်ဆိုတော့အဲ့လိုပဲကြည့်တယ်။အဲ့တော့လောကကြီးမှာဆိုလို့ရှိရင်မိမာမဲ့လူတွေကအများကြီးပဲ။အဲ့ဒါကိုလက်ခံ။ကိုကကိုကိုကိုမမြင်တတ်လို့ရှိလို့ရှိရင်လူများထောက်ရမှာ။ဒါကြောင့်မလို့ကို့အဖြစ်ကိုကိုကြည့်ကြည့်မြင်ရမယ်ဆိုတော့အဲ့ဒါလည်းပါတယ်။ကိုမမြင်တော့ရတယ်လူများကမဆဘူးပြောနေမှာ။အဲ့တော့ကိုကိုကိုမြင်တတ်ရမယ်။လူများကိုကြတော့လည်းမြင်တတ်မယ်။အရေးကြီးဆုံးကတော့ကိုကိုကိုတော်တော်ဆုံးမကြပါဘူး။ကိုကိုကိုဘဝရဲ့ဆုံးမဩဝါဒတွေကိုခံယူတတ်တဲ့ဖြစ်အောင်ပြုစုပြောင်းရအောင် ကျမတို့အနေနဲ့ကတော့လိုက်သွန်းနိုင်တယ်ဆော်ဩနိုင်တယ်ပေါက်ဖို့နိုင်တယ်မလုတ်နေနိုင်ဘူးဒီကတော့ mind ပြီးတော့ကျမတို့တတ်နိုင်ပြီများကျမတို့နိုင်ငံအတွက် music တွေတစ်ဆက်ပြီးတစ်ဆက်တံပိုးရှိတဲ့ music တွေ call line မှာလို့အတွက်ကြိုးစားပြီးတော့ဆောင်ရွက်ပေးပါမယ်ဒီ music တွေကလည်းကိုယ့်ကိုယ်ကိုတံပိုးရှိတဲ့ပုဂ္ဂိုလ်များဖြစ်အောင်လို့ကြိုးစားကြပါလို့တမီးတို့သားတို့အားလုံးကိုဆော်ရတယ်